COVID-19ကာယောဂါကာလမှာပိတ်ထားရတဲ့အရာတွေတိုင်းကအပန်းဖြေကန်ခြေတွေကိုပြန်လည်ဖွင့်လှစ်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်ကျွန်မကတော့စုစုပါ
တုံးလာကြောကြပိတ်ထားတဲ့ချောင်းသား၊ငွေဆောင်၊ရွှေတောင်ရည်နဲ့ကော်ရင်ဂျီကန်ခြေတွေကိုပြန်လည်ဖွင့်လှစ်ဖို့ERE တိုင်းအစိုးရကစီစဉ်နေတာပါ။ကာယောဂါကြောင့်သွားလာလှုပ်ရှားမှုတွေပိတ်ထားတဲ့အတွက်ခရီးသွားတွေကိုအားထားနေရတဲ့လုပ်ငန်းတွေနဲ့ဝန်ထမ်းတွေအခက်အခဲတွေနဲ့လည်ကြုံတွေ့ရပြီးတဲ့နောက်ပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းလုပ်ငန်းတ
ီးတော့ထုတ်ပြန်ပေးလိုက်တော့အဲ့ဒီအချိန်ကြီးတွေနဲ့ညို့ဩဟိုတယ်ကြီးကအရင်ပြင်ဆင်ရမယ်ပြင်ဆင်ပြီးဆက်ဆက်တိုင်းစင်ဌာနတွေကိုကြောင်းကြရမယ်ဖြစ်စည်းရေးအဖွဲ့တွေကနေပြီးတော့သမတ်တက်တွေနဲ့ညီညီဖြစ်စည်းနဲ့ပြည်ပြည်စုံစုံပြင်ဆင်ထားပြီးဆိုလို့ရှိရင်တိုင်းဆိုးရောက်တင်ပြပြီးတိုင်းဆိုးရနေပြီးတော့ခွင့်လက်ခွင့်အမိန်ထုတ်ပြီးမယ်ပေါ့
သမတ်ချက်တွေအတိုင်းလုပ်ငန်းရှင်တွေကပြင်ဆင်မှုနဲ့တာဝန်ရှိသူတွေကလိုက်လံစစ်ဆေးဖို့လုပ်ငန်းရှင်တွေပြီးဆုံးမှသာဖွင့်လှစ်ခွင့်ရမှာဖြစ်တာကြောင့်ရက်အတိကျတော့မသိရသေးဘူးလို့ပြောပါတယ်။အပန်းဖြေကမ်းခြေတွေနဲ့လုပ်ငန်းတွေပြန်ဖွင့်ပေးဖို့ပြင်ဆင်နေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာကာယယောဂထိန်းချုပ်ရေးအစီအမံတွေရှိနေစေဖြစ်လို့မိုးရင်းကာလရောက်လာပြီးဖြစ်တာကြောင့်ခီးသွားတွေမြမဆဆရောက်လာဖို့မျှော်လင့်မထားကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းကော်မတီရဲ့ပြောခွင့်ရဦးသက်လွင်တို့က VOE ကိုပြောပါတယ်။
ဒီချိန်ကကန့်ကြီးသေးတာတော့ကျွန်တော်ခုလိုမိုးရင်းလည်းဖြစ်တယ်ဟိုနောက်ကျောင်းတွေလည်းပြန်ပွင့်တော့မယ်ဆိုတော့ကျွန်တော်တင်တဲ့ domestic traveler တွေကတော့တိတ်အများကြီးပွင့်ပေမဲ့သွားအောင်မှမဟုတ်သေးဘူးလေစီးပွားရေးအခြေအနေလည်းပါအောင်ပါပေါ့နော်အဓိကတော့ service provider တွေကပြည့်စည်လာမှပဲအလုပ်ဖြစ်တာဆိုတော့သူတို့ရှင်တန်ရည်နိုင်ရေးအတွက်လည်းဒါရည်ရွယ်ပြီးတော့လုပ်တာလည်းဖြစ်မှာပေါ့နော်ဒါပေမဲ့ခုနပြောလို့ပေါ့ဒီချိန်မှာအများကြီးပြုံလိုက်သွားဖို့ကလည်းမတင်တော်သေးလို့သွားဖို့အခြေအနေတွေကလည်းကျွန်တော်တို့တည်တဲ့လောက်ကတော့သူစုကိုစုလေးတော့ပဲတွားကြတော့ပဲပေါ့နော်ဒီ package တို့ကြီးနဲ့အုပ်စုလိုက်တွားတာမျိုးတွေကတော့သိပ်မလွယ်သေးဘူးထင်ပါတယ
် ERI တိုင်းအတွင်းခီးသွားလာနိုင်မှုအတွက်သက်ဆိုင်ရာကနေခီးသွားထောက်ခံချက်ယူလာရမယ်လို့လည်းတိုင်းအစိုးရကထုတ်ပြန်ထားပါတယ် COVID-19 အမျိုးသားအစဉ်ဗဟိုကော်မတီကလည်း COVID ကရောဂါထိန်းချုပ်ကာကွယ်နိုင်မှုအတွက်ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုဇူလိုင်လကုန်အထိလိုက်နာဆောင်ရွက်ဖို့ရက်တိုးသတ်မှတ်ထားပါတယ်အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့ပြီးခဲ့တဲ့လကုန်ပိုင်းထုတ်ပြန်ချက်အရကပ်ဘေးတံကာလမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းတွေကိုတိတိတတ်တတ်ရိုက်ခတ်ခဲ့ကြောင်းပြောဆိုထားပါတယ်ရှင်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။